ဒီလာဇာမန်ကလေးကနေစလို့ဘကိုးမွန်းကရင်ဒေသအများစုမှာမိုးအဆက်မပြတ်ရွာသွန်းပြီးတော့မြေကြီးတက်ခဲ့တာကြောင့်အနေပိုင်းဒေသတွေမှာရေကြီးရေလျှံတာတွေဇက်တိုက်ကြုံနေရလို့တောင်းချီတဲ့ဒေသခံပြည်သူတွေရုတ်တရက်ရေဘေးတိမ်ရှောင်ခဲ့ကြရပါတယ်။ကရင်ပြည်နယ်ဖက်အန်လှိုင်းဘွဲ့ကော့ကရိတ်ကျိုင်းစိတ်ကြီးပါပွန်နဲ့မြဝတီမြို့နယ်တွေမှာဒီလအစောပိုင်းရေကြီးရေလျှံမှုတွေကြောင့်ဒေသခံတထောင်နီးပါးရေဘေးသင့်ခဲ့တယ်လို့အဲ့ဒီဒေသမှာကူညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။တချို့ရေဘေးသင့်ပြည်သူတွေကိုယ့်အိမ်ကိုကိုပြန်လာနေကြတာရှိပေမဲ့ဘုံကြီးကျောင်းတွေဓမ္မယုံတွေမှာပဲဆက်ပြီးတော့နေကြရသူတွေလည်းရှိနေတော့မယ်လို့ပလဲဖြူလူမှုကယ်ဆယ်ရေးအဖွဲ့ကပရာဟိတသမားတဦးကပြောပြပါဗျာ။ကျန်နေရတာ
လုံးနေတော့မယ်တက္ကသိုလ်ကတော့ဒီနေ့ထဲမှာသူတို့ရဲ့ဘာလို့တော့တော်ရယ်ဆက်ကြတော့ရှိတော့ဗော။အဲနေထိုင်မှုသွန်းနေအဲ့ဒီဘာလို့တော့တော့ပဲအဲ့အဲ့ဒါပဲလို့ဟာတော့ဗော။ကျန်တော့ပြတ်တာတော့မရှိရဘူး။ဖာရောင်းနေတဲ့ဒီအောက်ရလည်းဒီဥစ္စာက900လောက်ရှိနေ။ခေါ်လို့စစ်စစ်ပြောလို့လားစခေါင်လောက်ရှိနေတယ်။ခေါင်းကြောင်းမှာတော့နေတဲ့သူကနေကြတာ
ပကိုးမြို့မှာလည်းရေကြီးတာကြောင့်မြို့ကန်1000လောက်ရေဘေးတင်ခဲ့ရပါတယ်။အခုချိန်မှာတော့ရေပြန်ကျသွားပြီမဲ့ပြန်လည်နေရာချထားရေးလုပ်ငန်းတွေလုပ်ကိုင်နေရတယ်လို့လက်လုံလက်စားသမားတွေအတွက်ပို့ပြီးတော့မှခက်ခဲကြက်တဲနေတယ်လို့ပကိုးကလျာဏမိတ်တလူမှုကူညီကယ်ဆယ်ရေးအဖွဲ့ကကိုကလားက VOE ကိုအခုလိုပြောပြပါဗျာ။ရေကတော့
မရှိတော့ပါဘူး။လုံးဝကျသွားပြီပေါ့။အခုနေထားပေါ့။ယနေ့အချိန်ဒီဟာရေမရှိတော့ဘူး။ဒါမှမဟုတ်သူတို့အဲ့ဒီကြီးတဲ့ခါကျတော့စကန်ဒီမှာသွားနေကြတယ်ရုံရေကြတော့မိအိမ်ကိုပြန်နေကြရတာပြန်နေတဲ့အခါမှာတချို့အိမ်မကောင်းတဲ့အိမ်ပြက်တာစီးတာတွေရှိတယ်ပြန်ပြန်ဆောင်နေကြရတယ်တော့ဆေးကြောတိုက်ရှင်ရေလုံးတောင်ရနေရတဲ့အချိန်မှာဒီရေပြက်တဲ့ပြည်သူတွေတချို့လက်လုံးလက်စားတွေဆိုအပြစ်မှာအလုံးမလုံးအောင်လေအခြေခံလူလမ်းသားတွေညာတဲ့နေရာတွေကျတော့အိမ်ကမကောင်းဘူးတော့အိမ်ကြီးကိုပြက်စီးနိုင်ရနေအတင်းကွာပြက်တာတွေရှိတဲ့အခါကျတော့သူတို့အချင်းပြင်ဆင်ပြီးတော့အစလည်းနေတိုင်းတော့သူလုံးနေရတာရှိအဲအဲ့ဒီအချိန်မှာသူလက်လုံးစားသားတွေအနေနဲ့ကြတော့ဟိုသူတို့မှလည်းငွေလက်ကန်လည်းမရှိဘူးအပြင်မှာတော့အိမ်ပြင်နေတဲ့အခါကျတော့သူတို့မိသားစုတွေကလည်းအပြင်မှာအဲဖေးစားအနေနဲ့တော့လုပ်ဖို့တော့ကလည်းအဲအချိန်မရှိဘူးလေအိမ်ပြင်နေရတဲ့အတွက်အဲအဲ့ဒီအချိန်မှာဒီစားရေးတောင်းရေးရောငွေကြီးပါအခက်ခဲရှိနေတယ်လေ
အလားတူပဲမွန်ပြည်နယ်တဲကဘီလင်းကြိုက်ထူမုရုံကြိုက်မရောရေးစားတဲ့မြို့နယ်တွေမှာလည်းမိုးအဆက်မပြတ်ရွာသွန်းလို့ကားလန်းရေကြော်တာတွေရေကြီးရေလျှံမှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ၂ရက်နေ့ကလေးကမိုးများပြီးတော့ရေကြီးတဲ့အတွက်ဘီလင်းမြို့နယ်တွေကကျေးရွာတွေကဒေသခံ8000ထက်မနည်းရေဘေးတိမ်ရှောင်ခဲ့ကြရပါတယ်။အခုတော့ဘီလင်းမှာရေပြန်ကျသွားပြီဖြစ်လို့ကိုယ့်ရဲ့နေရက်စီကိုပြန်ပြီးတော့နေအိမ်တန့်ရှင်းလုပ်ငန်းတွေလုပ်နေကြတယ်လို့ဘီလင်းကယ်ဆယ်ရေးသမားတဦးကအခုလိုပြောပြပါဗျာ။
ပြန်ကုန်ပြီ။သူနေရာဒီဘောဆင်းပြီးပါတယ်။ကြွားတိုင်းကြွားတာတော့ကိုယ်ကိုယ့်ရင်ကိုပြန်ကုန်။ဒီလိုရေကြတယ်ဆိုတော့ဒီတန့်ရှင်းရေးပြန်လုပ်ကြတာပေါ့။ဒီပြန်ဆေးပေါ့။တန့်ရှင်းပြန်လုပ်ပြီးပြန်နေကြတာပေါ့။ကျိုးတင်းစင်းမှုတွေရှိသွားတဲ့ပုံစံမျိုးဖြစ်တာပေါ့။ဟိုပေါ့ဒီပထမတရေတက်တယ်နည်းနည်းတက်တယ်ဒုတိယတရေတက်တယ်ကလူတွေကကြောက်တာတယ်ပေါ့။နောက်လူတွေကထွေထားပြီးတာဖြစ်နေရတော့ဥရဖာရတော့မလုပ်ဘူးရောအေးကြီးကြွားဝိုင်းနေကျွန်တော်တို့ကပြန်လဲပစ္စည်းလေးပို့ဆောင်ပြီးတာရှိတာတို့အိမ်လေးပေါ့နော
်မြန်မာနိုင်ငံအနေပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလတွေမှာရေကြီးရေလျှံမှုတွေကနှစ်စဉ်ကြုံရလေးရှိပါတယ်မြေရေတွေတက်လာလို့ရုတ်တရက်အပြောင်းရွှေ့တွေလည်းလုံကြရပါတယ်ရေပြန်ကျသွားတဲ့အချိန်မှာတော့အများစုကတနိုင်တစ်ပိုင်းပရဟိတအဖွဲ့တွေရဲ့အကူအညီနဲ့ကိုထူကိုထကိုရဲ့နေအိမ်လေးစီကိုပြန်နေကြရတယ်လို့ရေဘေးတင်ဒေသကဒေသခံတွေကပြောဆိုကြပါတယ်ရှင်